လွတ်လပ်ရေးရတဲ့သက်တမ်း69နှစ်အတွင်းမှာမြန်မာနိုင်ငံငြိမ်းချမ်းရေးရယူနိုင်မယ့်အလားအလာကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရအောင်တကယ်အကောင့်ထဲပေါ်ခြင်းရင်စည်ရေးနှီးနဲ့ထိုးစစ်ဆင်နေမယ့်အစားတိုင်းရင်းသားတွေရဲ့ခံစားချက်ကိုနားလည်ပြီးအစိုးရနဲ့တပ်မတော်ကသဘောထားကြီးကြီးနဲ့ဆွေးနွေးအကောင့်ထဲပေါ်ဖို့လိုမယ်လို့ပြပရောက်တိုင်းရင်းသားတချို့ကပြောပါတယ်။လွတ်လပ်ရေးရခဲ့တာနှစ်ပေါင်း69နှစ်ပြည့်တော်မှာဖြစ်ပေမဲ့တိုင်းရင်းသားတွေအနေနဲ့ဖက်ဒရယ်ပြည်ထောင်စုအနှစ်သာရကိုမခံစားကြရတဲ့အတွက်အခုထိငြိမ်းချမ်းနိုင်သေးတာလို့သူတို့ကပြောလိုက်တာပါ။အပြည့်စုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
2019ဇန်နဝါရီလ4ရက်နေ့ဆိုရင်မြန်မာနိုင်ငံလွတ်လပ်ရေးရလာခဲ့တာ69နှစ်ပြည့်မှာဖြစ်ပါတယ်။ဒီလိုလွတ်လပ်ရေးရလာခဲ့ပေမဲ့တိုင်းပြည်ကတော့အခုချိန်ထိမငြိမ်းချမ်းနိုင်သေးသလိုဖွံ့ဖြိုးတိုးတက်မှုအပိုင်းမှာလည်းနောက်ကျနေတာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ဒီ2019ကစပြီးဦးစားပေးလုပ်ရမယ့်ကိစ္စဟာပြည်တွင်းငြိမ်းချမ်းရေးပဲဖြစ်ပြီးပြည်သူတွေဘဝတိုးတက်ရေးကိုတစ်ဆက်တည်းလှုပ်ဆောင်သွားဖို့အရေးကြီးတယ်လို့လူငယ်များနဲ့နေပြည်တော်ကငြိမ်းချမ်းရေးစကားဝိုင်းမှာဇန်နဝါရီလ1ရက်နေ့ကပြောသွားပါတယ်။တိုင်းပြည်မှာငြိမ်းချမ်းရေးကိုတကယ်လိုလားတယ်ဆိုရင်တော့ပြည်ထောင်စုအနှစ်သာရကိုတိုင်းရင်းသားတွေခံစားနိုင်ခွင့်ရှိဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးအောင်ကပြောပါတယ်
။တိုင်းရင်းသားတွေအနေနဲ့လက်နက်ကင်ပြီးအခုလိုတော်လှန်ရေးဆလာတာလေပြည်ထောင်စုရဲ့အနှစ်သာရတွေမရလို့စစ်ပွဲကလည်းရှိတုံးဖြစ်တုံးနှစ်ပေါင်းကလည်း60ကျော်လာပြီ။ဒါပေမဲ့အခုကဒေါအောင်ဆန်းစုကြည်ရဲ့ရွေးချယ်အတိုင်းငင်းချမ်းရေးကိုလိုချင်တယ်။ဆိုတော့အကောင်ဆုံးကတော့အတူတကွဆွေးနွေးပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းအနေနဲ့ကျွန်တော်ညှိနှိုင်းဖို့လိုတယ်။ဒါပေမဲ့အခုကဆွေးလဲဆွေးနွေးရင်းနဲ့တိုက်လဲတိုက်နေတယ်။တိုက်တာကဘိုးပြီးဆိုးလာသေးတယ်။ဆိုတော့ကျွန်တော်တို့ဘယ်လိုလုပ်ပြီးတော့ငင်းချမ်းရေးရနိုင်မလဲဆိုတာကိုကျွန်တော်တို့အနေနဲ့တော်တော်လေးတော့တန်တရားဖြစ်နေတယ်။ဒါပြလို့လဲဆိုရင်တကယ်ငင်းချမ်းရေးလိုချင်ရင်မတိုက်ကြပါနဲ့တော့ဟာလာအခုလဲဆွေးနွေးနေကြပြီပဲဟိုမတိုက်ပဲနဲ့ဆွေးနွေးကြအထူးသဖြင့်ကျွန်တော်ဘမတက်မတော်နေနဲ့လဲထိမ့်ထိမ့်တိမ့်တိမ့်လို့ဖို့လိုတယ
်တိုင်းပြည်လုံးညဉ့်ညံ့ရဖို့ဆိုရင်အစိုးရရောတက်မတော်ကပါတိုင်းရင်းသားတွေရဲ့ခံစားချက်ကိုနားလည်ပြီးသဘောထားကြီးကြီးနဲ့ဆွေးနွေးဖို့လိုတယ်လို့ကနေဒါနိုင်ငံရောက်ကချင်တိုင်းရင်းသားများအသင်းအတွင်းရင်းမှူးဂျွန်လာဆမ်ကပြောပါတယ်
ဒီနှစ်ပေါင်း90နှစ်ပါဖြစ်နေတဲ့ဒီတွင်စစ်ကြီးဆုံးတက်ပြီးတော့ဟိုဒီလုံငင်းချမ်းရေးရရှိဖို့ဆိုလို့ရှိရင်တော့ဒီလက်ရှိအနာရစိုးရနဲ့တတ်မတော်ရပါတိုင်းရင်းသားတွေရဲ့ဟိုခံစားချက်တောင်းဆိုချက်တွေကိုပို့ပြီးတော့နားလေသဘောပေါက်ဖို့နဲ့ဟိုသဘောထားကြီးကြီးပေါ့ဗျာဒီဆုံဆွေးနွေးလက်တွေ့အကောင့်တွေပေါ်တင်တယ်လို့ကျွန်တော်မြင်ပါတယ်ပြီးတော့ဒီလက်ရှိအနာရ NLD အစိုးရအနေနဲ့မြန်မြန်တတ်တာပေါ့ဗျာနော်ဟိုရေးရေးဝန်းဝန်းပြောဆိုဆွေးနွေးဦးစားပေးသောဆောင်တင်လို့မြင်ပါတ
ယ်မြမတက်မတော်ရောတိုင်းသားလက်နက်ကင်တွေဘက်ကပါစစ်ပွဲကိုအစိုးမတက်နိုင်သေးတာဟာနှစ်ဖက်စစ်ကောင်းဆောင်တွေအနေနဲ့မိမိတို့ရယူလာတဲ့ဩဇာအရှိန်အဟွာကိုမစွန့်လွတ်နိုင်တာကြောင့်ဆိုတဲ့ဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်ဒီချက်နဲ့ပတ်သက်ပြီးဒေါက်တာဆိုင်းထွေးအောင်ကအခုလိုမြင်ပါတယ
်မြမတက်မတော်ဩဇာအာဏာလွှမ်းမိုးဖို့သူကစစ်ကိုရှိနေမှသူလည်းအလုပ်ရှိမယ်နောက်ပြီးတော့ပုံမှန်ပြည်သူပြည်လုံးမှာဒီမြန်မာတပ်မတော်မရှိလို့မရဘူးဆိုတဲ့ပုံစံမျိုးနဲ့ဒီစစ်ကိုလည်းသူကပန်းပြနိုင်ရမယ်အဲ့ဒီပုံစံလည်းဖြစ်နိုင်တယ်ဒါပေမဲ့ပို့ချုပ်မှုကြီးမင်းအွန်လိုင်းပြောတဲ့ငင်းချမ်းရေးလိုလားတယ်တကယ်ပဲသူပြောတဲ့စကားစစ်မှန်တယ်ငင်းချမ်းရေးလိုလားတယ်ဆိုရင်စစ်မတိုက်ဖို့ပဲဒီကချင်ပြည်ရှမ်းပြည်မှာသူကစစ်ကိုဆက်တိုက်ပြီးတော့နေရာအနှံ့သူကွန်ထရိုးယူထားမယ် NCA ထိုးပြီးလို့ရှိရင်သူယူထားတဲ့စစ်စခန်းနေဟာသူ့စခန်းနေကြီးပဲဆိုလို့ရှိရင်ဒီတိုင်းရင်းသားတွေအနေနဲ့ဘယ်လိုမှထပ်ပြီးကြောက်ရှာလို့မရအောင်သူက control လုပ်ကျင်တဲ့သဘောမျိုးလည်းရှိတယ်။ဒါကြောင့်လဲသူကစစ်ကိုအခုအကြီးအကျယ်လုပ်ပြီးတော့ထိန်းသိမ်းထားနိုင်အောင်သူလုပ်ထားတယ်ဆိုတာကိုလည်းကျွန်တော်တို့ကမျက်မှီတယ
်။လက်ရှိ NLD အစိုးရကတော့ငြိမ်းချမ်းရေးရဖို့21ရာစုပင်လုံညီလာခံခေါ်ယူကျင်းပပြီးစူးစမ်းဆောင်ရွက်နေပေမဲ့အဲ့ဒီဆွေးနွေးမှုတွေမှာတိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်နိုင်ဖို့အတွက်ကန့်သက်ချက်တွေကဟန်တားဖြစ်စေတယ်လို့ဂျွန်လာဆမ်ကပြောပါတယ
်ကျွန်တော်တို့ချူတင်တမချက်တွေထားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အခက်ခဲတွေအများကြီးဟိုလိုရပန်းတိုင်မရောက်နိုင်ဘူးပြောပြအချင်းချင်းဟိုကန့်သက်ချက်တွေကိုဖေရှားပြီးတော့ပို့ပြီးတော့ဝင်ပွင့်လင်းလင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မျှော်လင့်ထားတဲ့ငင်းချမ်းရေးရမယ်လို့မျှော်လင့်ပါတယ်ဥမာပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီပေါင်း60ကျော်90လီပါကျူစားခဲ့ပြီပေါ့ဗျာလက်တွေ့မကျတဲ့တဲကြောင့်မလို့ကျွန်တော်ငင်းချမ်းရေးကိုချင်ပြီးမရနိုင်ဘူးပေါ့ဗျာနော်အဲတော့သူစစ်စင်မိုးဒီကို ဟိုရပ်ပြီးတော့ဆွေးနွေးတာမျိုးပေါ့ဗျာနော်လုပ်မယ်ဆိုလို့ရှိရင်တော့တန်ကြီးတစ်ခုလုံးပို့ပြီးတော့တိုးတက်အောင်မြင်မယ်လို့ပြောလင်းပါတယ်
တိုင်းသားတွေအားလုံးဒန်းလူအခွင့်အရေးတွေမခံစားနိုင်သူတွေသူတို့ခံစားနေရတဲ့နင်းနာမှုတွေကိုမဖြေရှင်းပေးနိုင်သူတွေငြိမ်းချမ်းရေးရဖို့အလှမ်းဝေးနေအောင်မှဖြစ်တယ်လို့တိုင်းသားတွေကပြောဆိုကြပါတယ်ခင်ဗျာ